တရုတ်မြန်မာနယ်စပ်တဲဟုံရှမ်းနဲ့ဂျိမ်းဖော့ကူပိုင်အုပ်ချုပ်ခွင့်ရစီရင်စုဒေသလုံချန်ခရိုင်ထဲမှာနှစ်ရက်ကြာစည်ရေးလက်ချက်မှုစတင်နေတယ်လို့တရုတ်ပြည်သူ့လူမျိုးရေးတပ်မတော်ကဒီကနေ့ဧပြီလ2ရက်မှာထုတ်ပြန်ပါတယ်အဓိကကတော့နှစ်နိုင်ငံနယ်စပ်နားမှာဖြစ်နေတဲ့မြန်မာဘက်ကစည်ရေးပြည်ပခါတွေကိုတရုတ်အစိုးရကစိုးရိမ်နေပြီးနယ်စပ်လုံခြုံရေးကြောင့်အခုလိုစည်ရေးလက်ချက်တာဖြစ်နိုင်ကြောင်းအကဲအကဲတွေကသုံးသပ်ပါတယ်တရုတ်မြန်မာအရေးလေးလာသုံးသက်သူဒေါက်တာလတ်ကျော်စောကတော့တရုတ်စစ်တပ်ဟာ2015နောက်ပိုင်းကိုကန့်စစ်ပွဲအပြီးတရုတ်ဘက်ကပုံမှန်စည်ရေးလက်ချက်မှုလုပ်လာတာဖြစ်ကြောင်း VOA ကိုအခုလိုပြောပါတယ
်2015ဟိုကိုကန့်စစ်ပွဲဒုတိယအကြိမ်စဖြစ်ကလေးကစစ်တပ်ကသူကဘုံကျဲတဲ့အခါမှာအဲ့ဒီနယ်ကိုကျော်ပြီးတော့တရုတ်ပြည်ကကြားတယ်ကြားလို့ဟို2ရက်လောက်လား3ရက်လောက်လားမသိဘူးတရုတ်ပြည်သားတွေပြည်တယ်အဲ့ဒါနဲ့တရုတ်ပြည်သားတွေကတော်တော်ဖိတ်ဆိုးတယ်သူတို့အဆိုးရွားပေါ့နော်အဲ့လာကြောင့်မလို့သူကသူ့ပြည်ထဲတော့အမှုရသူကအဲ့ကလေးကတော်တော်ပြက်ပြက်သားသားပြောထားတယ်တကယ်လို့အဲ့နေဆက်မှာပฏิပက္ခတွေဖြစ်လို့သူတို့နေတဲ့ကိုနော်ကြီးကံနဲ့အမြောက်ဆန်နေပါတယ်အဲ့လိုကြော်ကြပါတယ်ဘယ်သူကြောင့်ပဲဖြစ်ဖြစ်သူတို့သိကြီးမခံလို့ပြောထားတယ်ကြအခုလည်းဒီလိုပဲသူကဒီနေဆက်မှာယုံယုံဖြစ်သူတို့ကအဲ့နေဆက်ကာကွယ်ရေးအတွက်လိုရတာအဲ့ဒါသူ့နိုင်ငံတုံ့ပြန်ရေးအတွက်ပေါ့ဗျာ
ယူနန်ပြည်နယ်တဲဟုံရှမ်းနဲ့ဂျိမ်းဖော့ကိုပိုင်အုပ်ချုပ်ခွင့်ရစီရင်စုဒေသကစစ်မှတ်ဖြစ်ပွားနေတဲ့ကချင်နဲ့ရှမ်းပြည်နယ်ကလိုက်စာ၊လွေကျဲ၊နန်ခမ်း၊မူဆဲ၊ပန်ဆိုင်၊မုံကိုစတဲ့မြို့နယ်တွေနဲ့ထိစပ်နေတာပါ။အခုစည်ရေးလက်ချက်တဲ့နေရာကတော့ကချင်ပြည်နယ်လွေကျဲမြို့ရဲ့တဖက်ကမ်းမှာဖြစ်ပါတယ်။ဒီလွေကျဲနေဆက်ကုံသွေးရေးမြို့ကိုကချင်လူမျိုးရေးတပ်မတော် KIA ကနေမြေရှင်းလင်းမှုတွေဒီကနေ့လှုပ်ဆောင်ခဲ့တယ်လို့ကချင်သတင်းတွေမှာရေးသားဖော်ပြပါရယ်လွေကျဲမြို့ပါဝင်ဗမော်ခရိုင်တွေကနေရာတချို့ကိုစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲနေကြောင်းဒေသခံတချို့ကပြောပါရယ်ဗမော်ခရိုင်မန်စီမြို့တွေကကြေးရွာတစ်ခုကိုမနေ့ကဘုံကျဲခဲ့တာမှာအရက်သားတချို့ထိခိုက်သေးဆုံးခဲ့ကြောင်းလူမှုကူညီရေးအသင်းတစ်ခုကအခုလိုပြောပါရယ
်ကျွန်တော်ဒီမှာမနေ့ကတော့ဟောပေါ့ဟိုဒက်ပေါ်ဒီနော်ဥရောပကမောတပ်ထုတ်လိုက်တာတော့ရှိရမယ်ကျွန်တော်အသင်းကနေ
စီရေးလက်ချက်မှုတွေကိုဧပြီ2ရက်မနေ့7နာရီကနေဧပြီ3ရက်ညနေ6နာရီအထိလုပ်သွားမယ်လို့တရုတ်ဆိုရပိုင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်မနေ့ကနိုဝင်ဘာလတုန်းကလည်းအဲ့ဒီဒေတာအနီးတစ်ဝိုက်မှာတရုတ်စစ်တပ်ကစီရေးလက်ချက်ခဲ့ပါသေးတယ်မနေ့ကတနင်္လာနေ့ကလည်းတရုတ်အာရှရေးရာထူးကိုယ်စားလှယ်မစ္စတာတိန့်ရှီချန်နဲ့နာဆာကဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နေပြည်တော်မှာတွေ့ဆုံခဲ့ပြီးနေဆက်ဒေတာနဲ့ပြည်တွင်းတည်ငြိမ်ရေးအတွက်အဓိကထားပြီးတော့ဆွေးနွေးခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်ခင်ဗျာ